မြန်မာနိုင်ငံကိုအပြည်ပြည်ဆိုင်ရာတရားရုံး ICJ မှာတရားစွဲတဲ့ကိစ္စဟာအစ္စလာမစ်ကိစ္စရပ်တစ်ခုထက်ကျော်လွန်ပြီးလူသားတရားလုံးနဲ့သက်ဆိုင်တဲ့ကိစ္စရပ်ဖြစ်တယ်လို့ဂမ်ဘီယာတရားရေးဝန်ကြီးကရိုက်တာသတင်းဌာနကိုပြောပါတယ်။နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကိုယ်တိုင်ရင်ဆိုင်ဖြေရှင်းမဲ့အပေါ်မှာလဲဝမ်းမြောက်ကြောင်းဂမ်ဘီယာနိုင်ငံဘက်ကနေဦးဆောင်လျှောက်ထားမဲ့မစ္စတာတန်ဘိုဒိုးကပြောကြားလိုက်တာပါ။ဂမ်ဘီယာနိုင်ငံဘန်ဂျောမြို့တော်မှာဒီကိစ္စကိုမင်းမြန်ထားတာနဲ့ပတ်သက်ပြီးတော့ကိုကျော်ကျော်သိန်းကပြောပြမှာပါခင်ဗျာ
။ဂမ်ဘီယာတရားရုံးဝန်ကြီးတန်ဘာဒူးဟာဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်စစ်သားဒေတာကဒုက္ခသည်စခန်းတွေကို2018ခုနှစ်အစောပိုင်းကပေါ်ရောက်ခဲ့မှုသူပါ။သူတို့တွေ့ကြုံခံစားခဲ့ရတာတွေကိုဒုက္ခသည်တွေပြောပြတာကြားခဲ့ရတဲ့မစ္စတာတန်ဘာဒူးဟာ1994ခုနှစ်ရဝန္ဒါလူမျိုးတွန်းတတ်ထမှုဆန်ရတရားစီရင်မှုမှာဆယ်စုနှစ်တခုကျော်ကြာပါဝင်ဆောင်ရွက်ခဲ့မှုသူမျိုးသူကြားရတာတွေကသိကိုစင်တူနေတယ်လို့ပြောပါတယ
် And as they recounted their stories of helplessness in the face of mass murder of mass killings of mass
လူများပြတ်ပြတ်ခံရတာကိုရှင်းဆိုင်ရတဲ့အကူအညီမဲ့ပုံတွေပြိန်ချင်းခံရတာတွေသိစက်ညစ်ပန်းခံရတာတွေကလေးတွေကိုအရှင်လက်လက်ပြီးရှုတ်တတ်တာတွေစတဲ့ဖြစ်ပျက်တွေဟာရဝန္ဒာဆိုင်ရာနိုင်ငံတကာတရားခုံရုံးမှာရှိနေသူဖြစ်လောက်ကန်ဆောင်ရွက်ခဲ့ပြီးရကျွန်တော်အတွေ့အကြုံရဆိုရင်စိတ်ကိုတူလုံးပါတယ်အဲ့ဒီဖြစ်တဲ့အားလုံးဟာဒီလိုစိုက်ပြစ်မှုမြောက်တာကိုကျွန်တော်တွေ့ရပါတယ်ဒီဖြစ်ချက်တွေဟာအရင်ကကျွန်တော်ကြားခဲ့ရတဲ့ဖြစ်ချက်တွေနဲ့စိတ်ကိုစင်တူတာကြောင့်ဒါကတော့မဖြစ်သင့်တော့ဘူးဒါနဲ့ပတ်သက်ပြီးတစ်ခုခုတော့လုပ်ရမယ်ဆိုပြီးကျွန်တော်တွေးခဲ့ပါတယ
်မြန်မာစိုးရတော်ဝန်ရှိသူတွေကတော့လူမျိုးရေးတပ်ဖွဲ့တွေကဂျီနိုဆိုက်ပြစ်မှုကိုကျူးလွန်နေဆိုတဲ့ဆွဆဲချက်တွေမဟုတ်မှန်ကြောင်းညင်ထားပြီးလက်နက်ကန်စင်ရောက်ဝါဒီတွေကိုတိုက်ခိုက်နေတာဖြစ်တယ်လို့တုံ့ပြန်ပြောဆိုထားပါတယ်မစ္စတာတန်ဘာရူးဟာလူငယ်တွေပေါ်ကျူးလွန်တဲ့ပြစ်မှုတွေကိုဆန်းစစ်ဖို့အစ္စလာမစ်ပူပေါင်းဆောင်ရေးအဖွဲ့ OIC မှာကော်မတီတစ်ခုဖွဲ့စည်းရေးဆုံးဖြတ်ချက်မူကြမ်းချက်ကိုတင်သွင်းခဲ့ပါတယ်။ဒီနေ့မှာတော့မြန်မာနိုင်ငံကိုတရားစွဲဆိုရေး OIC အဖွဲ့ဝင်58နိုင်ငံစလုံးကထောက်ခံဖို့စီရင်နိုင်ခဲ့ပါတယ်။ဒီလိုလုံးဆောင်လာတဲ့ပတ်သက်ပြီး Mr. Dambadu ရှင်းပြတာက
Certainly the OIC is an Islamic organization. It was established to protect and
ဒီချိန်လေးမှာအဲ့ဒါကရေးကြည့်တဲ့ချက်ချက်ပါ OIC ဟာ Islamic ဖွဲ့တစ်ခုဆိုတာမှန်ပါတယ်ကဘာတော်ကမွတ်စလင်တွေရဲ့အခွင့်အရေးကိုကာကွယ်ထိန်းသိမ်းဖို့ဖွဲ့စည်းထားတာပါငါနိုင်ငံဖြစ်ရမှာတော့ Islamic ကိစ္စတစ်ခုဆိုတာထက်အများကြီးကိုကြော်လွန်ပါတယ်ဒါကကျွန်တော်တို့လူသားမျိုးနွယ်တရားလုံးနဲ့ဆိုင်တယ်လို့ကျွန်တော်ယူဆပါတယ
်ရှေ့တင်မှာကြာရင်တော့နယ်လန်နိုင်ငံတဟိတ်မျိုးက ICJ မှာမစ္စတာတန်ဘာရူဦးဆောင်တဲ့အဖွဲ့ဟာမြန်မာနိုင်ငံပေါ်သူတို့တရားစွဲဆိုထားတာနဲ့ပတ်သက်ပြီးရှောက်ထားကြတော့မှာပါလူညာရက်သားတွေပေါ်အင်အားသုံးပြီးနေတာရည်ရတံဖို့မြန်မာနိုင်ငံဟာလူမျိုးတွန်းတက်ပြမှုကိုကျူးလွန်ထားရဲဆိုတာအစိုးရတနေ့မှာသိရှိနိုင်စေတဲ့အထောက်အထားတွေကိုထိန်းသိမ်းထားဖို့ ICJ တရားသူကြီးတွေကမြန်မာနိုင်ငံကိုချက်ချင်းအမိန့်ထုတ်ညွှန်ကြားပြီးမစ္စတာဒမာဒူးကရှောက်ထားပါပါမြန်မာစစ်ဘက်ဟာလူမျိုးတွန်းတက်ပြဖို့ရည်ရွယ်ချက်နဲ့လှုံ့ဆော်ခဲ့တယ်ဆိုတဲ့ကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ရဲ့တွေးဆချက်တွေအပေါ်အခြေခံထားတဲ့စွဲချက်တွေပေါ်လူညာလို့သုံးတာကိုလက်မခံတဲ့မြန်မာအစိုးရကအပြင်းထန်တုံ့ပြန်ထားပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကိုလည်းဦးဆောင်ပြီး ICJ မှာရင်ဆိုင်ဖြေရှင်းတော့မယ်လို့လည်းကြေညာထားပါတယ်။ရူညာချက်တဲ့ကိုကန့်တဲ့ဖြေရှင်းရေးနိုင်ငံတကာအဖွဲ့အစည်းတွေနဲ့ပူးပေါင်းလို့ဆောင်ဖို့ဒီမှာဆွေးရောက်ကစစ်ပေါင်းများစွာငင်းဆန်လာရကလည်းအခုလိုတုံ့ပြန်လာတဲ့ပေါ်မစ္စတာတန်ဘာရူးကတော့ကြေညာတယ်လို့ပြောပါတယ်
။ Very senior members of the government will be at the court it shows as I said the
မြန်မာဆိုရဖွဲ့ရဲ့တကယ်အစ်မပုံကိုတရားရုံးမှာရင်ဆိုင်ဖြေရှင်းပေါ်ကျွန်တော်ဝမ်းမြောက်ပါတယ်ဒါကတီးမှုနဲ့ပတ်သက်ပြီးသူတို့တကယ်ပဲလေးနဲ့ထားတယ်ဆိုတာကိုပြပါတယ
်သူနိုင်ငံလူမှုတော်မကကိုယ်တိုင်ထုတ်ဖော်ပြောဆိုခွင့်မရသူတွေအတွက်ပါသူ့မှာတာဝန်ရှိတယ်လို့ခံယူတဲ့အတွက်အခုလိုမျိုးဂမ်ဘီယာနိုင်ငံနေနဲ့မြန်မာနိုင်ငံကိုတရားစွဲဆိုရတာဖြစ်တယ်လို့မစ္စတာတန်ဘာဒူးကပြောပါတယ်ခင်ဗျာ